တော်တာရှင်များမင်္ဂလာပါခင်ဗျာအခုဒီဘက်မှာပြောချင်တဲ့အကြောင်းကတော့မြမတောင်သူတို့အချင်းနေပေါ်မူတည်ပြီးတိနံအမျိုးအစားပြောင်းလဲစိုက်ပျိုးလာနေပြီမဲ့အများစုကအယိုးဆွဲတဲ့အကျင့်ရင်တရင်အချက်လက်မရတာတွေရဲ့အကြောင်းအခွင့်အလမ်းတွေရတဲ့တဲ့လောက်မရဘဲဖြစ်နေကြတဲ့အကြောင်းမှာအချင်းနေပေါ်မူတည်ပြီးတိနံတွေကိုပြောင်းလဲစိုက်ပျိုးတင်ကြောင်းအရင်နှစ်ကတည်းကတင်ပြဘူးခဲ့ပေမဲ့အစ်စ်အစ်စ်တော့တာရကားတွေနဲ့ထပ်မံဆွေးနွေးတင်ပြကြပါတယ်ဒါနဲ့ပတ်သက်ပြီးပထမဆုံးပြောချင်တာကတော့မပဲစည်းတွေတအားမြင့်တက်လာတာနဲ့ပတ်သက်တဲ့အကြောင်းပါမပဲစည်းတွေမနစ်ကလေးကဥမော်လာတဲ့အတွက်ပြီးခဲ့တဲ့ຫນွေစဘာစိုက်ရသည်မှာအရင်ကຫນွေစဘာစိုက်တဲ့တောင်သူတို့ချို့မပဲပြောင်းစိုက်ကြပါတယ်အဓိကအနေနဲ့တော့အေယာဝတီဒေတာကအမြင်ပိုင်းလဲတွေမှာပါမပဲပြောင်းစိုက်လာကြတဲ့တောင်သူတွေရဲ့တွက်ဆမှုတော်တော်မှန်သွားတယ်လို့ပြောရမှာပါဘာလို့လဲဆိုတော့မနစ်ကမပဲပေါ်ချိန်မှာတဒံကိုဈေးကအမြင့်ဆုံး12သိန်း73သိန်းလောက်ပဲရှိခဲ့ပေမဲ့အခုတော့ပဲပေါ်ကနီးအချိန်မှာ19သိန်းလောက်ရှိနေပါတယ်ဒီဈေးနဲ့ဆိုတော့တောင်သူတွေဘလောက်များတွက်ချေကိုက်နိုင်မလဲဆိုတဲ့အပေါ်မေးမြန်းကြည့်ခဲ့ပါတယ်အရင်နဲ့အမြတ်ကိုကောင်းကောင်းတွက်ချက်တက်တဲ့လယ်သမားတွေရဲ့အပြောကတော့တဒံကို18သိန်းဈေးလောက်ဆိုရင်သူတို့အတွက်အိမ်မက်သေးကဈေးပါပဲတဲ့ဘာလို့လဲဆိုတော့သူတို့တွက်ပြတာကမပဲဆိုင်စိတ်ကတဧက2သိန်းခွဲလောက်ရှိပါတယ်တဒံမှာတင်30ရှိတဲ့အတွက်18သိန်းဈေးနဲ့ဆိုရင်တဒင်းကို9000ခွဲအထက်ရှိပါတယ်အေယာဝတီဒေသမှာအထွတ်နှုံးကတေအေက10တင်းကနေတင်း20လောက်အထိရှိပါတယ်။ဒါကြောင့်အထွတ်နှုံး10တင်းလောက်ရှိတဲ့သူဆိုရင်အမြက်ကတေအေက3သိန်းလောက်ရှိပြီးတင်း20လောက်ထွက်ရင်တော့9သိန်း8သိန်းလောက်အထိအကျိုးမြတ်ရှိနိုင်လို့ပါပဲ။ဆက်ပြီးတော့လွေစဘာစိုက်တာရဲ့အကျိုးမြတ်နဲ့မပဲရဲ့အကျိုးမြတ်ကိုနှိုင်းရှင်ကြည့်ကြရအောင်ပါ။စဘာစိုက်တဲ့ဈေးကလယ်သမားတွေကိုတေချမေးပြီးတွက်ကြည့်တော့မပဲထက်တောင်ပိုတလို့ရှိနေပါတယ်။အထူးကကုန်တဲ့ဈေးကရေတင်ရတဲ့ဈေးပါ။စဘာစိုက်တာကဘဲလို့မဟုတ်ပဲလုတ်သားအင်အားပို့သုံးရပါတယ်ပြီးတော့လုတ်သားငားရန်ခါကလည်းဈေးကပိုတက်လာတဲ့အပြင်စဘာကအချိန်ပြည့်ဂယုဆိုင်ရရေအလဲတင်ရတဲ့အတွက်တေအေကကို2သိန်းခွဲကနေ3သိန်းလောက်ကုန်ပါတယ်ငွေစဘာကရမယ့်အကျိုးမြတ်ကိုထိတ်တန်းအထွတ်နှုံးဖြစ်တဲ့တေအေကတင်းတရာနဲ့တွက်ကြည့်ပါလက်ရှိစဘာဈေးကတင်းတရာ5သိန်းဆိုတော့တေအေကအမြတ်ကအများဆုံး2သိန်းခွဲလောက်ပဲရှိပါလိမ့်မယ်ဒါတောင်အများဆုံးအနေထားနဲ့တွက်ထားတာပါဒီအနေထားကိုကြည့်ရင်မပဲရဲ့အ ਨੇ ဆုံးအထွတ်နှုံးကရမယ့်အမျက်နဲ့ຫນွေစဘာရဲ့အများဆုံးအထွတ်နှုံးကရမယ့်အမျက်ကအတူတူလောက်ပါပဲပြီးတော့မပဲသာတကယ်အထွတ်နှုံးကောင်းတယ်ဆိုရင်အမျက်က3ဆလောက်အထိပုံများပါတယ်အပေါ်မှာပြောသလိုမြေတအေကတဲကနေအကျိုးအမျက်3ဆ4ဆလောက်ကွာနေတဲ့အဖြစ်မျိုးတွေကိုမကြမီကအေယာဝတီဘက်ကိုရောက်တော့ကဓနုပြူဘက်မှာတွေ့ခဲ့ရပါတယ်လေကတဲ့င်းတစ်ခုတည်းရဲ့တစ်ဖက်တစ်ချက်မှာမကြမီတလားလောက်အတွင်းအကျိုးအမြတ်အများပြားရတော့မဲ့မပဲဆိုင်ခင်းနဲ့ຫນွေစဘာဆိုင်ခင်းတို့ကိုရှင်လျက်မြင်ခဲ့ရပါတယ်ဒီလိုလေကတဲ့င်းတစ်ခုတည်းမှာဟိုဘက်လေကလေသမားနဲ့ဒီဘက်လေကလေသမားတို့ကိုရှင်ပြီးစဉ်းစားကြည့်ကြပါဘာလို့များတယောက်ကစိုက်နေကြຫນွေစဘာကိုပဲစိုက်ပြီးနောက်တယောက်ကမပဲကိုပြောင်းစိုက်ကြတာလဲဆိုတာကိုပါမေးမြန်းဆွေးနွေးကြည့်မှုရတော့အဖြေက3ခုရှိပါတယ်နံပါတ်1ကတော့ဘာမှတိတ်မစင်းစားမိပဲစိုက်ရိုးစိုက်စင်ဖြစ်တဲ့စဘာပဲစိုက်မယ်ဆိုတာပါနံပါတ်2ကတော့ဘဲစည်းဆက်ကောင်းနိုင်တယ်ဆိုတာကိုမတွက်ဆနိုင်တာပါနံပါတ်3ကတော့ဘဲစည်းဆက်ကောင်းနိုင်မယ်တွက်ဆမိပေမဲ့ယာတိဥဒုနဲ့ပတ်သက်တဲ့သတင်းအချက်အလက်တေချာမရတေချာနားမလည်တာပါနံပါတ်3အမျိုးအစားကိုထပ်ရှင်းပါမယ်ဆိုလိုတာကဒီနှစ်မှာအစွန်းရအောင်ပူမဲ့အန်နီညိုယာတိဥဒုဖြစ်မယ်ဒါကြောင့်ရေရှားမှဖြစ်တဲ့အတွက်ရေတင်တဲ့စိတ်ပိုကုန်မယ်ဆိုတာကိုမတွက်ဆနိုင်တာရဲ့အန်နီညိုယာတီဥဒုရဲ့ကြိုးတက်ရောက်မှုတွေကိုနားမလည်တာပဲဖြစ်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့နှစ်လိုဆောင်းမှာအချိန်အခါမဟုတ်မိုးရွာရင်ဘဲကင်းရင်ပြတ်မှဆိုးရရဲ့ကြောင့်စဘာပဲစိုက်လိုက်တာဖြစ်ပါတယ်။ဒီနေရာမှာတွေ့ကြည့်ရင်နံပါတ်1သမားကတော့အချိန်တွေကတိတ်မထူးလာတဲ့အတွက်အချက်ချက်ပြီးမဆွေးနွေးလို့တော့ပါဘူး။ဒါပေမဲ့နံပါတ်2နဲ့3အမျိုးအစားတွေကိုကြည့်ရင်ဈေးကွက်နဲ့ယာတီဥဒုအတင်းအချက်လက်တွေကိုလုံလုံလောက်လောက်နားမလည်တဲ့အတွက်ရတဲ့နဲ့အခွင့်အရေးတွေကိုလက်လွတ်သွားကြတယ်လို့ဆိုနိုင်ပါတယ်။ဒါကြောင့်တောင်သူတွေကိုတိုက်တွန်းလိုပါတယ်။လာမဲ့စိုက်ပျိုးရာသီကစပြီးတော့ဈေးကွက်သတင်းအချက်အလက်နဲ့ယာစီဥရုသတင်းတွေကိုအတက်တရောနဲ့မေးမြန်းစုံစမ်းလုပ်ကင်ကြပါ။ဒါမှသာရှာရှာပါပါရလာမဲ့အခွင့်အရေးတွေကိုလက်လွတ်မသွားမှဖြစ်ပါကြောင်းအကြံပြုတင်ပြလိုက်ပါတယ်။ရှေ့တစ်ပတ်မှာတော့ဒီအကြောင်းနဲ့ပတ်သက်တဲ့အစိုးရရဲ့အခန်းကဏ္ဍအကြောင်းတင်ပြဆွေးနွေးသွားပါမယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ